ရှင်ဒီတစ်ပတ်မှာတောင်သူတွေနဲ့တောင်သူရေးဆောင်ရွက်သူတွေအကြားကြဲကြဲလောင်လောင်ပြောနေတဲ့အကြောင်းအရာတွေဖြစ်တဲ့မြေလွတ်မြေလတ်မြေရိုင်းစီမံခန့်ခွဲရေးဥပဒေပါအချက်တွေကိုဆွေးနွေးသွားပါမယ်မြေလွတ်မြေလတ်မြေရိုင်းစီမံခန့်ခွဲရေးဥပဒေကို2018စက်တင်ဘာ17ရက်ကပြင်ဆင်ပြဋ္ဌာန်းလိုက်တာဖြစ်ပါတယ်ဒီဥပဒေပြဋ္ဌာန်းပြီး6လအတွင်းမှာစိုက်ပျိုးလုပ်ကိုင်တဲ့သူတွေကသက်ဆိုင်ရာစီမံခန့်ခွဲရေးကော်မတီကိုလုတ်ပိုင်ခွင့်လျှောက်ထားမယ်လို့ပါရှိပါတယ်သမတ်ကာလအတွင်းမြေလွတ်မြေလတ်မြေအိုင်းအုံပြုခွင့်မလျှောက်ထားဘဲဖြစ်ဖြစ်ခွင့်ပြုဖို့မသင့်တဲ့အတွက်ဖယ်ရှားခိုင်းတာကိုမဖယ်ပေးရင်ဥပဒေအရထောင်ဒဏ်2နှစ်ဒါမှမဟုတ်ဒဏ်ငွေ5သိန်းကြာခံရမှာဖြစ်ပြီးမြေလဲသိမ်းယူမယ်ဆိုတဲ့ပြစ်ဒဏ်ကိုခံရမှာဖြစ်ပါတယ်။ဒါကြောင့်ဒီဥပဒေမှာပါရှိတဲ့အချက်တချို့ဟာလယ်ယာမြေလောက်ကင်နေတဲ့သူတွေကိုကျူးကျော်နေထိုင်စိုက်ပျိုးသူတွေဖြစ်အောင်တွန်းပို့နေတဲ့အနေအထားတွေတွေ့ရပါတယ်။နောက်တစ်ခုကလည်းဒီဥပဒေအမိန့်ကိုတောထဲတောင်ထဲကတောင်သူတွေဟာ6လအတွင်းကြားနိုင်ပါမလားကြားတဲ့ဆိုရင်တော့မှတ်ပုံတင်ကမရှိတိုင်းဆင့်မှာလျှောက်လာယူလျှောက်ထားဖို့အတွက်မြို့တက်လာဖို့ငွေကားမရှိတဲ့အနေထားတွေကထောင်ဘဲကြားခံရမယ့်အနေထားကိုတွန်းပို့နေတယ်လို့ဖြစ်ပါတယ်အဲ့ဒီဥပဒေအရ6လကြာလို့မှတ်ပုံတင်လျှောက်ထားမလာရင်တောင်သူတွေစိုက်ပျိုးနေတဲ့မြေတွေကိုမြေစင်းကငွေရှိသူနဲ့ပေါင်းပြီးနာမည်ပေါက်လျှောက်ယူသွားနိုင်ပါတယ်အဲ့ဒီအခါမှာအမည်ပေါက်တွေကစိုက်ပျိုးလုပ်ကိုင်နေတဲ့မူလတောင်သူတွေကိုတရားစွဲထောင်ချနှင်ထုတ်လာနိုင်ပါတယ်ကျင်းစင်လိုက်တဲ့ဥပဒေထဲမှာပြန်လျှောက်ရမယ့်ကာလကို6လလို့ထည့်လိုက်တာကအဓိကပြဿနာဖြစ်တဲ့အကြောင်းကိုမကွေးတိုင်းတိုင်းမြေစစ်ကော်မတီဝင်ကိုအောင်ကျော်ကျော်ကအခုလိုထောက်ပြပြောပါတယ
်အဓိကကကျွန်တော်ပြင်စရာရောအများကြီးပေါ့ဗျာဒီဥပဒေမှာကျွန်တော်တို့ဟိုကဲ့ဒီကမှရင်းနေရအောင်ရပါတယ်ပြင်စရာရင်းအများကြီးမှာဒီဥပဒေမှာ6လပေါ့နော်6လလို့သတ်မှတ်လိုက်တယ်ပြန်လျှောက်ရမယ့်ကာလကိုသတ်မှတ်လိုက်တော့ဒီထုတ်လိုက်တယ်လို့ဖြစ်သွားတယ်ဖြစ်သွားတော့ဘူမီလွတ်မြေလည်မြေအိုင်ကော်မတီကလည်းဥပဒေထဲမှာပါနေတော့သူကလည်းအမိန့်ကြညာစာမထုတ်လို့မရဘူးဥပဒေနဲ့ညီအောင်လိုက်လို့ရတော့လေလိုက်လို့တော့အဲ့ဒါကြီးကအစကတည်းကကမှားခဲ့တာပေါ့ဗျာဥပဒေထဲမှာမထည့်ရဘူးဒီ6လကိုမထည့်ဘဲနဲ့ကျွန်တော်တို့ဒီအမိန့်ကြညာစာတစ်ခုခုနဲ့ကြာမှာကာလကိုထည့်ရမှာ6လလို့တစ်နှစ်တို့အစရှင်စင်အဲ့ဒါမျိုးထည့်ရမှာပေါ့နော်ဒီအမေကျော်လာတာမှာဆိုရင်ဒီအချိန်ကာလမပါခဲ့ဘူးအတိအကျမပါခဲ့ဘူးဆိုရင်အမေကျော်လာတာမှာကျွန်တော်တို့ကုမ္ပဏီတွေအတွက်ဥပမာအဖြစ်6လအတွင်းကိုလည်းလျှောက်ထားရမယ်ကျွန်တော်တို့တောင်းတမားများကိုတည်တဲ့စီမံချက်နဲ့ဥပမာတစ်နှစ်သုံးဖို့နှစ်နှစ်အချိန်ပြည့်ပြီးဆောင်ရမယ်အစရှိသဖြင့်ဒီလိုမျိုးလုပ်လို့ရတယ်အဓိကပြဿနာအဒီ6လဆိုတာကြီးကိုဥပဒေထဲမှာထည့်လိုက်တဲ့အတွက်ဒီပြဿနာပြတ်လာတာပေါ့ဗျာနော
်မြေလွတ်မြေလက်ဆိုတာကအရင်ကတီးစားခံယူလုပ်ကင်ခဲ့ပြီးအကြောင်းမျိုးမျိုးကြောင့်ဆွန့်လွတ်ထားတဲ့တီးစားခံယူလောက်ကင်သူမရှိတဲ့စိုက်ပျိုးရေးသို့မဟုတ်မွေးမြူရေးလုပ်ငန်းလောက်ကင်နိုင်တဲ့မြေနဲ့နိုင်ငံတော်ကတည်ထောင်ရတာတမျက်တဲ့မြေတွေကိုဆိုလိုတာပါမြေရိုင်းဆိုတာကတခါမှစိုက်ပျိုးခဲ့ခြင်းမရှိတဲ့မြေရိုင်းနဲ့တရားဝင်ပယ်ဖြတ်ပြီးဖြစ်တဲ့တစ်တော်ကျိုးဝိုင်းစကြက်နဲ့အင်းအိမ်ဆတဲ့မြေတွေပါဝင်ပါတယ်တောင်သူတွေအနေနဲ့မြေလွတ်မြေရိုင်းပေါ်မှာပြဿနာမရှိဘဲနှစ်ရှည်လာများလုပ်နေတာမျိုးတွေလည်းရှိပါတယ်ဥပမာအနေနဲ့ပြောရရင်ရှမ်းပြည်နယ်တောင်ကြီးမြို့နယ်ပအိုဒေတာမှာတောင်သူတွေလောက်ကင်နေတာနှစ်ပေါင်း 4-5-60 နီးပါးရှိနေပါပြီ။ဒါပေမဲ့ပုံစံခွန်မရှိ၊ကွင်းလည်းမပေါက်၊ဥပိုင်လည်းရှိမနေပါဘူး။အခုမှမြေလွတ်မြေလက်မြေရိုင်းဆိုရင်ပြဿနာတက်လာနိုင်ပါတယ်။အဲ့ဒါမျိုးတွေကိုမြေလွတ်မြေရိုင်းအနေနဲ့မလျှောက်ထားစေဘဲဥပိုင်ဖောက်ပေးတာတိုက်ရိုက်ပုံစံခွန်ချပေးတာမျိုးတွေကပိုပြီးကောင်းနိုင်ပါတယ်။ဥပဒေတစ်ခုအတည်ပြုပြဋ္ဌာန်းနေဆိုရင်ဒီဥပဒေကဘလောက်ထိတာသွားလဲ။ပထမဥပဒေကိုဘလောက်ထိကျင့်သုံးပြီးပြီလဲတကယ်ကောအသက်သွင်းမိရဲ့လားဒါတွေလည်းအရေးကြီးပါတယ်အသက်ပြင်ဆင်ပြဋ္ဌာန်းလိုက်တဲ့မြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲရေးဥပဒေပါတချို့အချက်တွေပေါ်လူအခွင့်အရေးစောင့်ကြည့်ကာကွယ်ရေးအဖွဲ့မှဥက္ကဋ္ဌဦးမြင့်နိုင်ကအခုလိုပြောပါတယ
်ဆက်တော့ဆက်ရှိမှာဒီပြင်ဆင်လိုက်တဲ့ပြင်ဆင်ချက်လို့ဆိုရင်ကုန်းမမစူးတက်ခါခွင့်တက်မှာပေါ့နော်6လအတွင်းမြေလွတ်မြေလက်မြေရိုင်းကိုလုပ်နေတဲ့တောင်းကြီးကမဟုတ်ဘူးလျှောက်ထားရမယ်လို့ပါတယ်အဲ့တော့ကျွန်တော်ကရှောက်လာကြော်ရမယ်လက်ရှိလုပ်နေတောင်းကြီးကတရားစွဲခံတော့မယ်ဒါကြောင့်သူကဒီအမမမတင်ဘူးတရားစွဲမှုကြီးဖြစ်လာတော့မယ်ပထမကျွန်တော်တို့တစ်ချက်ဟို2020မှာပေါ့နော်မြေလွတ်မြေလက်မြေရိုင်းမှာပါဝင်တဲ့25ခါဝေးမှာဆိုရင်တော့မြေလွတ်မြေလက်မြေရိုင်းရုပ်ပိုင်ရဲ့အတုံးကြီးကိုရရှိထားသူကအဲ့ဒီရရှိထားတဲ့ဧရိယာပေါ်မှာဒေသခံပေါင်းလူတွေရဲ့စိုက်ပျိုးရေးတွေပါရှိသွားမယ်ဆိုရင်တော့သူတို့တည်ယဝင်လောက်ကရင်ရရှိတာရင်မရှိတဲ့အောင်သူတို့ရဲ့ဆန္ဒအရရှင်းလင်းပြရမယ်လို့ပါရှိတယ်။အဲ့တော့ဒီဟာရရှင်းလင်းတော့နေတာကွန်တက်ချက်တွေဖြစ်နေတယ် တော့ဆက်ရည်ပဲဒီဖြစ်နေတယ်ဆိုတော့ဒီဟာတွေကမပြအခုနောက်ပြင်ဆင်ချက်တစ်ခုပါဒီဟာပေါ့နော်ဒီအခုတော်တော်လေးရေမဆက်လို့ကာဆိုရင်လုံးဝမပြထမ်းပြင်းတဲ့အရာလို့ကျွန်တော်ဟိုယူဆတယ်ပေါ့
မြေလွတ်မြေလက်မြေရိုင်းလောက်ကင်ခွင်းအတွက်6လဆိုတဲ့တော်တွင်းမှာပြန်လျှောက်ထားဖို့ကိုကုမ္ပဏီတွေကဖြစ်ကောင်းဖြစ်နိုင်ပေမဲ့တောင်သူတွေအတွက်ကတော့လုံးဝမဖြစ်နိုင်ပါဘူးကုမ္ပဏီရဲ့ကဏ္ဍကိုခဏဖယ်လိုက်ပြီးတိမ့်တန်းချီလောက်ကင်နေတဲ့ဓမ္မဥချတောင်သူတွေအတွက်အရင်စဉ်းစားကြမယ်ဆိုရင်ဌာနဆိုင်ရာတွေရဲ့စည်ရင်းစရာတွေပေါ်မှာမြေလွတ်မြေလက်မြေရိုင်းတွေဖြစ်နေပေမဲ့အမှန်တကယ်မြေပြင်မှာက2560လောက်ကင်နေတဲ့တောင်သူတွေကရှိနေတတ်ပါတယ်သူတို့ကပြန်မလျှောက်ရင်ဥပဒေကိုကျူးလွန်တယ်လို့ဖြစ်ပြီးပြဿနာတက်နိုင်ပါတယ်ဒီအခက်အခဲတွေကိုကျော်လွှားနိုင်ဖို့ဆိုရင်ပထမဆုံးလွတ်တော်အမတ်တွေကအသိပြင်ဆင်တဲ့မြေလွတ်မြေလက်မြေရိုင်းဥပဒေထဲမှာပါတဲ့6လဆိုတဲ့စကားရက်ကိုအရေးကြီးအဆိုတင်သွင်းပြီးပြန်ဖြုတ်ချလို့ရနိုင်ပါတယ်အဲ့လိုဖြုတ်ချပြီးတဲ့နောက်ပိုင်းမှာအမိန့်ကြော်ညာစာကိုအသေးစိတ်အသစ်ထပ်ပြီးထုတ်ပြန်ဖို့လိုပါမယ်အမိန့်ကြော်ညာစာမှာတောင်သူတွေအတွက်စီမံချက်နဲ့လုပ်မယ်ကုမ္ပဏီတွေကိုတော့တည်တံ့စသဖြင့်အဲ့လိုမျိုးဖော်ပြလိုက်ရင်နောက်အမိန့်ကြော်ညာစာကရှေ့အမိန့်ကြော်ညာစာကိုနှွှမ်းမိုးပြီးပယ်ဖြတ်ပြီးသားဖြစ်သွားနိုင်ပါမယ်အဲ့ဒီလိုလက်တွေ့ကြတဲ့ချီးကပ်မှုတွေနဲ့ဆောင်ရွက်နိုင်ပါကအသစ်ပြင်ဆင်ပြထမ်းလိုက်တဲ့မြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲရေးဥပဒေရဲ့ပြဿနာဟာပြေလည်နိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးတွေပါ